ပြည်နိုင်ငံသားတွေကိုပြစ်မှတ်ထားငွေလိမ်နေတဲ့ online ငွေလိမ်နှကိုင်းတွေကိုဒီထိုင်းနိုင်ငံကပြက်ပြက်သားသားနှိမ်နင်းနေတဲ့အပေါ်မှာကျေးဇူးတင်တယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်ဘေကျင်းမြို့တော်မှာရောက်ရှိနေတဲ့ထိုင်းဝင်ကြီးချုပ်ပေထုံတန်ရှင်နာဝတ်နဲ့ဒီနေ့ကြာသာရင်းနဲ့တွေ့ဆုံစဉ်မှာသမ္မတရှီချင်းပင်ကပြောကြားခဲ့တာပါဝင်ကြီးချုပ်ပေထုံတန်ကလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားဖို့အတွက်ကတိပြုခဲ့ပါတယ
်ของประเทศไทยในฐานะผู้ดําเนินแนวทางการพัฒนาบทบาทและความมั่นคงร่วมกัน
กบาจีငင်းချင်းရင်းနဲ့တာယာဟွာပြောမှုတွေကိုဘုံခံစားနိုင်ကြဖို့အတွက်ထိုင်းဆိုရအနေနဲ့တရုတ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အသင့်မယ်လို့ဒီထိုင်းဝင်ကြီးချုပ်ပေထုံတန်ရှင်နာဝတ်ပြောကြားသွားတာပါနောက်အနာဂတ်မျိုးဆက်တွေအထိအကျိုးခံစားနိုင်ဖို့အတွက်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပြူဟာမြောက်လက်တွဲဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်တမရရှိကလည်းဒီအနှစ်90ပြည့်သွားတဲ့တရုတ်နဲ့ထိုင်းဆက်ဆံရေးမှာအောင်မြင်မှုတွေနဲ့ခိုင်မာအောင်လုပ်ပြီးတော့ပုံမအောင်မြင်တဲ့အနာဂတ်အတွက်လက်တွဲသွားကြဖို့ပြောကြားခဲ့ပါတယ်။အခုလိုဒီ online လောင်းကစားလုပ်ငန်းတွေ online ငွေလိမ်ခိုင်းတွေကိုထိုင်းနိုင်ငံကကြက်ကြက်မက်မက်နှိမ်နင်းနေတဲ့ပုံမှာလဲကျေးဇူးတင်အသိအမှတ်ပြုတယ်လို့သမ္မတရှီကပြောကြားခဲ့ပါတယ်။အခုလိုမျိုးဘေကျင်းမြို့တော်မှာဒီခေါင်းဆောင်နှစ်ယောက်တွေ့ဆုံနေချိန်မှာပဲမြန်မာဘက်မှအခြေစိုက်တဲ့ online ငွေလိမ်ခိုင်းတွေကနေကယ်တင်ခဲ့တဲ့တရုတ်နိုင်ငံသား61ယောက်ကိုဒီကနေ့တရုတ်နိုင်ငံပြန်ပို့လိုက်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်။